Thank you. အဲ့ဒီစည်းစာဖွဲ့ကိုသင်္ကန်းကျောင်းကပြီးပြီးတော့ဘုန်းကြီးတို့ပြန်လာပြီးတော့နည်းနည်းလေးလုံးတလုံးလို့ပြပန်းတလုံးလို့ရှိလာတယ်ခဏလေးနားပြီးတော့ဘုန်းကြီးတို့ဒီဓမ္မတော်တွေကိုဆက်တော့အခုအချိန်နဲ့ဒီမှာလဲတော်တော်နောက်ကျဖြစ်လာပြီးခွဲကံပြီးဆယ်မိနစ်အလိုရောက်ဒီတော့အကောင်းဆုံးနဲ့သက်သာဆုံးကတော့ဓမ္မတော်တွေသိပြီးတော့ပြန်သွားရင်အကောင်းဆုံးပဲတနာနည်းနည်းလေးပုံမှုရင်ကျန်လာမကြိုက်ဘူးလားမကြိုက်ရင်မကြိုက်တာလို့ပါဟုတ်လားအဲဒီကနေ့အလုံးစုံတရားသိခင်သူတော်ရှင်တွေဒုနေ့ဗုဒ္ဓဘာသာတော်နဲ့ပတ်သက်ပြီးတော့ဒါနမှုသီလမှုဘာဝတာမှုတွေကိုပဲထက္ကာထက္ကာနည်းမျိုးဆုံးနဲ့နာကြလာခဲ့ကြတဲ့သူတော်ရှင်ပရိသတ်အတွက်တကယ်လို့ခေါင်းကြီးတို့ပြောပြချင်တာကတော့ဗုဒ္ဓဖြစ်စဉ်နဲ့ဓမ္မဖြစ်စဉ်ဆိုတဲ့အကြောင်းအရာလေးကိုခေါင်းကြီးတို့ဒီလိုပြောပြချင်ပါတယ်ဗုဒ္ဓရဲ့ဖြစ်စဉ်ဆိုလို့ရှိရင်ခေါင်းကြီးတို့ဒီကနေ့စမလဲဆိုလို့ရှိရင်ကပိလို့တို့ဒေဝရဟတို့ကလည်းစရဒီတော့ဗဓမ္မဖြစ်စဉ်ဆိုလို့ရှိရင်ဘုရားရှင်တော်ရဲ့ဝါသီ45နှစ်ဟောခဲ့တာပါလဲဆိုတာဟာဓမ္မပဲလို့ကိုနိမောင်တော်ဟာရဲ့လည်း40ကျော်ပြီဒီဓမ္မဆိုတဲ့ဘုရားရဲ့သုံးပါးတွေကနှစ်ပေါင်း1500ကျန်ကျောင်းနဲ့ဒီခကြီးတစ်ရက်ဒီလိုများဖြတ်ဖန်းပြီးတော့လာခဲ့ရတယ်ဆိုတဲ့အကြောင်းအရာလေးကိုဒီကနေ့ပြောပြမလို့ပါအဲ့ဒါကြောင့်ဗုဒ္ဓရှင်တော်ရဲ့ဖြစ်စဉ်နဲ့ဓမ္မဖြစ်စဉ်လို့ဒီလိုလေးမှတ်ပါဗုဒ္ဓလို့ဆိုတာကသင်္ချင်းတော်တော်လေးဘာသာပြန်ရင်သိသူလို့ဘာသာပြန်ပါလေဘုရားအဲ့ဒီသိဟာလူတယောက်ယောက်ရဲ့အကူအညီတဘူရှင်တယောက်ယောက်ရဲ့အကူအညီလုံးလုံးမပါပဲမိမိရဲ့အကျင့်အထောအထင်ကြောင့်သဖြင့်ကိုယ်တိုင်ကျင့်တဲ့အကျင့်နဲ့စွန့်ရီးခြင်းသိလာတဲ့အသိပိုင်းခြင်းကိုဗုဒ္ဓခေါ်တာအဲ့ဒီသိကဗာသိသလင်းဆိုလို့ဆိုလို့ရှိရင်တို့ချောင်းရင်နှလုံးကအရှိတရားနဲ့အမှန်တရားသိတိုင်းကြည့်ပါလိမ့်ပါလိမ့်သာလို့ပြောမယ်ဆိုရင်ပရမတ္ထတရားနဲ့သစ္စာတရားပေါ့ပရမတ္ထတရားကိုဘာသာပြန်တော့အရှိတရားအမတရားဆိုတာကတော့သစ္စာအဲဒီအရှိတရားဆိုတာလည်းသစ္စာတစ်မျိုးပဲဒါကိုပရမတ္ထသစ္စာစိတ်စရသိယုံနိဗ္ဗာန်ဒုက္ခသမုဒ္ဒိရောဓမေဃဒီ၄မျိုးကိုတော့အမတရားမူလို့သူကတော့အရိယသစ္စာအရိယသစ္စာပရမတ္ထသစ္စာသုံးမဟုတ်ရှိတဲ့မှာဒီနှခုကိုယ်ဖြင့်လို့ကိုယ်အဖြစ်ဖြင့်ကိုယ်မှဉာဏ်လေးရပြီတော့ကိုယ်တိုင်ကိုယ်ပိုင်ဉာဏ်နဲ့ဘသူအကူအညီမှမပါပဲတရားရောတော့တပုရှင်ကဝင်ပြီးတော့ပူပြောလို့သိတာလည်းမဟုတ်ပဲတရားရောတော့တပုရှင်တွေကအိမ်မက်ပြီးလို့သိတာမျိုးလည်းမဟုတ်ပဲသူကတိုင်းပြီးတော့တဏှာမှာဖြစ်နေတော့ဘောင်းငင်ဘဝတကူရှင်တရားရောကမိပေါင်းကြီးတွေထိုးတို့တို့ပြလဲလို့သိရတာမျိုးလဲမဟုတ်ပဲအဲ့တော့ကိုယ်ရင်ကျင့်တဲ့ကိုယ်အရှင်ဖြင့်ကိုယ်ရင်ကျတဲ့ဉာဏ်နဲ့ကိုယ့်အကိုသိတဲ့သိပိုင်ခြင်းကိုပါခေါ်မှာလေဘုရားနော်အဲ့ဒီဘုရားရှင်တော်ဒီမွေးလာတဲ့လူကဘုရားဖြစ်လာတာတော့မဟုတ်ဝိလာတော်ကတော့လူသားတယောက်ပဲသို့တော့လူသားနဲ့မတူတဲ့လူသားလူသားအလုံးတို့နဲ့မတူတဲ့လူသားဘုန်းကြီးတော်ပြောချင်တာကမဟာလူသားလို့ပြောတယ်။အဲ့နဲ့ပြောစူပရင်ဂျူမန်ဘီမဟာလူသားအဲ့တော့မဟာလူသားတယောက်နေနဲ့ဝိလာပြီးတော့မှာအကျင့်ပฏิပတ်တွေကိုချမ်းသာလို့ကျင့်သုံးပြီးတော့သိတော်မူတဲ့အသေးပိုင်းချင်းအဲ့ဒီအသေးအဆုံးရတော့ဗုဒ္ဓဆိုတာဖြစ်တာ ဲ့ဒါဘုရားဆိုတာဘယ်ကဖြစ်လဲဆိုတော့လူကဖြစ်တာဝဲတဲ့ဘုရားဘုရားဖြစ်လာတာလည်းမဟုတ်အမေရတိနေတဲ့ကောင်းရင်ဘုရားဘုရားမျိုးလည်းမဟုတ်ဘူးဘုန်းကြီးတို့ဘုရားအမေလည်းလူသားပဲအဖေလည်းလူသားဒါပေမဲ့လူချင်းမတူတဲ့လူသားအဲ့ဒီအပင်ဒီနပါဟာပြိတ္တိုက်ဘုဇိုးမျိုးတွေတဏ္ဍမျိုးတွေအဲ့လားစိတ်ကြောင်းနွားကြောင်းတဲ့လူမျိုးတွေမဟုတ်ဘူးတဲ့စိတ်ကြောင်းသားပုံကြောင်းသားနွားကြောင်းသားမျိုးမဟုတ်ပဲနဲ့ဘာမျိုးလဲဆိုရင်မင်းမျိုးဘာမျိုးလဲအေးမင်းမျိုးဘာမင်းလူလင်းလို့ဆိုလို့ရှိရင်တော့သက္ကဆိုတဲ့မင်းမျိုးပါသက်ကဆိုတဲ့ဇာလုံးရဲ့အဓိပ္ပာယ်ကလူသွန်းကောင်းလို့အဓိပ္ပာယ်ရတယ်။ဆိုရင်သတိရှိတဲ့မင်းမျိုးကိုသက်ကမင်းမျိုးလို့ခေါ်တယ်။ဩကဗန်ဥကာလမဟာသမတ္တလို့ကဘာကသမုတ်တဲ့မင်းတစ်ပါးရှိတယ်။အဲဒီမဟာသမတ္တမင်းကိုကဘာဥကမနုလို့ဒီလိုခေါ်ကြတယ်။ဓမ္မသတ်ကျမ်းဒီပါရိဝါဒနာပိုင်ရင်ပတ်ကြည့်ပေါ့မနုဓမ္မသတ်ဆိုပြီးတော့သီယောဇာပေမှာဓမ္မသတ်ကျမ်းများရှိတယ်အဲ့ဒါမနုမီရေးထားတဲ့ဓမ္မသတ်ကျမ်းကိုနှိမ့်ဝင်ပြီးတော့ဒီကနေ့ရှင်းသုံးတာအဲ့ဒါကိုမနုဓမ္မသတ်ရှင်းမင်းတို့ရဲ့ရွှေလန်းတော်မှာသင်သုံးကြအဲ့ဒီမနုအမည်ကြီးတဲ့မင်းကနေပြီးတော့အောက်ကာကဆိုတဲ့မင်းကြီးအတိမင်းသက်ပေါင်းတသိန်းမပေါင်းကြောင်းအောက်ကကမင်းရဲ့လက်ထက်ရောက်တဲ့အခါကျတော့မှအောက်ကကမင်းရဲ့ဗန်းကြီးတွေသမီးကြီးတွေတဆင်းနဲ့ငါးရောက်ခေါင်းဆောင်ပြီးတော့မင်းကြီးမင်းသားမင်းဆွေမင်းမျိုးတွေစိတ်ဓာတ်တော်ကထွဲပြီးတော့မြို့သစ်တီးဖို့ဆိုပြီးတော့နေရာရှာကြတာဘာကြီးရဲ့အရေးအရာခုံလုံပြီးတော့ဘာကြီးအမွေကိုခံနေခြင်းဖြင့်တို့ဟာသတိတရားမင်းဖြစ်နိုင်ဘူးအမွေကမင်းပဲဖြစ်မယ်ဒီကြနိုင်ငံကြီးဒူတော်ရအောင်ဆိုပြီးတော့ထွက်လာကြတာမင်းသားမင်းသမီး25ယောက်သောတာနဲ့နောက်တဲ့လူတွေသိမ့်ပေါင်းများစွာအဲ့ဒါဩဃာကနန်းတော်ဆိုတာဟိမောတာတောင်ကြီးမှာပဲရှိတယ်။တရင်တော်ရင်လည်းဟိမောတာတောင်ကြီးအနောက်ဘက်စီကိုနည်းနည်းယွန်းပြီးတော့ဖြည်းဖြည်းထွက်လာတာသိတတ်ရင်ကျွန်းတော်ကြီးတွေကိုရောက်ကြတယ်ပြောကြည့်ပါကျောင်းပင်ကိုပါဠိသာပေမှာပါကလို့ဒီလိုခေါ်တယ်။ပါကဆိုတာကျောင်းပင်။ကျောင်းတော်ရောက်တော့ယသိတယောက်နဲ့တွေ့တယ်။အဲ့ဒီယသိကကပိလ။ကပိလယသိနဲ့တွေ့တော့ဟေးမင်းသားတွေမင်းသမီးတွေသင်တို့ဘာလုပ်လာကြ။အိုးမြို့သိနန်းသိတီမလို့နေရာအသိရှာတာ။เออเอราซุโลจีจีตะชามามิวสิตวามตีจะเนนาสร้างทาเดฮอรี่กรรมฐานจองลีเยนียาออมีဖြစ်တယ်กว่าเอราละงาจองลีကိုเปไปเมงาจองเนียมาตินโตชินั้นတော့สร้างပြီးတော့จွန်းတော်ကြီးชင်းပြီးတော့မြို့တီจาเดตะมีละยะเซ่เยจองเนียဟာออมีဘယ်နဲ့အောင်ရည်လဲဆိုတော့ဖားနဲ့မွေများဒီနေရာသုံးပြီးအဲဒီကြောင်းနေရာလေးရောက်တဲ့အခါမှာဖားမွေကိုကိုက်ပြီးနိုင်သွားချက်သိနဲ့ယုံလေးနဲ့သုံးပြီးဒီနေရာရောက်ရင်ယုံလေးကချက်သိတွေကိုနိုင်သွားတယ်သမင်နဲ့ချားများသုံးပြီးရင်လည်းဒီနေရာရောက်ရင်သမင်ကချားကိုနိုင်သွားအေးမြက်ကလေးတွေကိုသာစားတတ်တဲ့အောင်းနေတဲ့တတ္တဝါကလေးတွေဟာအသွေးသားကိုစားတဲ့ကျင်းကျင်းတဲ့တတ္တဝါကြီးတွေကိုအောင်းနေနဲ့မြည်ဆိုတော့အဲ့ဒီနေရာကိုဘာကောင်းမလဲအောင်းမြည်တဲ့ဒီနေရာမှာဘသူကြောင်းတော့တာကပိလရှင်ဘိကြောင်းတော့တာတဲ့အဲ့တော့အောင်မြင်နေရင်တော့အကောင်းဆုံးကအဲ့ဒီသွားနင်းတာအကောင်းဆုံးပဲကပိလယသိရဲ့အကြောင်းနီးရ။ဒါကြောင့်ကပိလယသိရဲ့အကြောင်းနီးရမှာရှင်းလင်းပြီးတော့မြို့တီတဲ့နန်းတော်ကြီးစကျောတော်ကြီးရှင်းပြီးတော့မြို့တီတော်ပန်းစင်း အဲ့ဒါလေးပဲကပိလာရှင်ရဲ့ဘေးပြီးတဲ့ကျောင်းနေရာမှာတီတောင်ပန်းစင်းနဲ့မြို့ဖြစ်ခြင်းကြောင့်အဲ့ဒီမြို့ကိုခေါ်တာကပိလာဝတ္ထုတဲ့ဘယ်နဲ့ခေါ်မလဲကပိလသာဣတိနောအတ္တမပရိတေမာပိတတတ္တပနဂရတနာမံကပိလဝတ္ထုတိပါကတံမဟောတိကပိလသာဣတိနောကပိလရှင်ရဲ့သိရဲ့အတ္တမပရိတေကျောင်းဆောက်ထားတဲ့နေရာမှာဝါဝတ္ထုသမိန်ကျောင်းတည်တဲ့နေရာမှာမာပိတတတိထောင်ပန်းစင်းနေတဲ့တွေ့ကြောင့်တပ္ပနဂရတာဒုမျိုးရဲ့နာမအမည်သည်ကပိလဝုဒ္ဓတေကပိလဝုဒ္ဓဟူ၍ပါကတောတင်တင်ရှားရှားဖြစ်ပွား၍လာခဲ့ပါပေသတည်ပရိသတ်ရဲ့ကပိလဝုမျိုးတီထောင်ပန်းစင်းတဲ့အကြောင်းအရာသင်ကြောပေါ့ဩဃာကမိကြီးရဲ့သားကြီးတွေသမီးကြီးတွေရှင်လောလောကနေပြီးတော့ကိုကြည့်သလုံးကိုအိမ်တိုင်ပြုတ်ပြီးတော့ထွက်လာခဲ့ကြတာအခုတော့ဘာရပြီလဲရှင်မျိုးတော်ကြီးတို့ရလာပြီတဲ့ကပိလဝတ္ထုဘာတော်ကိုရှင်ပြီးတော့ဆောက်တာဇောမေဘောမနဲ့ခေါ်တယ်ပါကပါကဝနပန္တိဝသီတတပါကိယောတိသိမနမံဟောတိပါကဝနပန္နေကျွန်းတို့ကြီးထဲမှာဝသိတတနေတိုင်းလာကြတဲ့အတွက်ကြောင့်ဒေသံဝရာဇုတ္တောမင်းတို့ရဲ့နာမမည်သည်ပါကိယောတိပါကိယဟူ၍ပါကတောဒိနေကျမ်းကြာဖြစ်ပေါ်၍လာခဲ့ပါလေသတည်းကျောတော်ကိုရှင်းပြီးတော့မြို့တည်တော်အဲ့ဒီကျောတော်ရဲ့မှနေတဲ့ဒီလူမျိုးကိုပြိဿရဲ့ဘာလို့လို့ခေါ်လဲဆိုရင်ပါကိယမျိုးတဲ့ဘာလို့မျိုးလဲအသက်ကြီးတဲ့အခါဘာကမီးတော်အောက်ကကမိကြီးကရှင်သန်းတော်ကနေပါကြီးတွေသမီးကြီးတွေတွေ့ခွာသွားတာကြလာပြီဘေရဘေဒေသဘယ်လိုရှင်နေများရောက်ကုန်ကြသလဲတိုင်းတစ်ပါးရောက်သွားပြီးတော့သူတို့တွေကိုကြည့်တောင်းနဲ့ကိုမရတ္တိနိုင်ရဲ့လားဆိုအဖေကြီးကသားတွေသမီးတွေလုံးတော့အမတ်ကြီးတွေစုံစားခိုင်းအဲ့တော့အမတ်ကြီးများစုံစားသူကြည့်တဲ့ကိုမင်းကြီးတံတော်ဦးတည်တော့ဟာကပိလဆိုတဲ့ရှင်ဘိတ်ကိုအမိရမျိုးကြီးတော်တီတော်သာကျွန်းတော်ကြီးရှင်းပြီးတော့မျိုးတီဟာလာသားတွေကသမီးတွေအသိသွားလာတယ်လို့ခြွေသန်းတော်ကသမီးတော်ကြီးကရှင်းမစကားပြောပြီးတော့သွားလုံးတစ်မျိုးကပါလဲလို့ဆိုတော့ဒီဟောကဗာဥမနုမင်းကနေအောက်ကကအောက်ကကမင်းကနေပြီးတော့ဘုသာကိယဆိုတဲ့အမျိုးပြောင်းလာတော့အဲ့ဒီသာကိယအမျိုးကြီးဟာလေတခြားအမျိုးနဲ့မပေါင်းသင်းလို့ဘူးတဲ့မရောရှက်လို့ဘူးတဲ့အဲ့ဒီစိတ်သက်သူတို့မှာကျင်းတယ်တခြားတခြားလူမျိုးတွေနဲ့မပေါင်းသင်းလို့ဘူးမရောရှက်လို့ဒီနေ့ဒီနေ့မှာလူမျိုးတွေလည်းများတယ်ဇတ်တီလည်းများတယ်ဝါဒတီလည်းများတယ်ကိုယ်ပဲရဲ့ဘာသာရေးလည်းပဲစုံတယ်အဲ့ဒီသက်ဗာကိယမျိုးတွေကဘယ်သူနဲ့မှမရောနိုင်ဘူးဆိုတော့သူတို့အိမ်တော်ကြီးကလည်းလောက်မလဲဆိုတော့ခဲဘူးကိုယ်သူမျိုးချင်းအချင်းချင်းလက်ထကြစို့မောင်နှမအချင်းချင်းလက်ထပြီးနေကြစို့ဘယ်သူနဲ့မှမရောရှက်လို့ဘူးဆိုပြီးတော့တရားမျိုးတွေဒီလိုနေလာကြအဲ့ဒါကြောင့်အိမ်ကြီးနာချင်းမှရှိနေတဲ့တခြားသက်တခြားဝါဒတခြားဘာသာနဲ့နေတဲ့တခြားလူမျိုးတွေကအောက်ကကနင်းနေတဲ့ကိုဝင်ပေါက်ဖြစ်နေ။တာကိယအမျိုးတွေတဲ့ကိုပေါက်ပြီးတော့ဝင်နေတယ်။ဟိုကအမျိုးကိုစောင့်လုံးတဲ့အတွက်ကြောင့်လို့တခြားလူမျိုးတွေရောရှက်ပေါက်တွင်းချင်းငါဘာဖြစ်လဲ။မတတ်နိုင်ရော။အဲဒါကြောင့်ကုသမျိုးလေးနည်းနည်းလေးဖြစ်နေကြတာချစ်ချစ်လေးလေးရက်တီနေတဲ့ဒီ ပါဠိယမျိုးတွေကိုဟိုဂျူနာနာကဘေကြီးကကြားတာဒါအဘာရယချီးကျူးတာငါသားတွေငါသမီးတွေစွန့်ရင်တတ်တိချီးကြတယ်ဂျွန်တော်ကြီးရှင်ပြီးတော့မျိုးလဲတည်တောင်းနိုင်တယ်ပြီးတော့အိန္ဒိယချင်းတခြားလူမျိုးတွေတခြားဇာတိနဲ့လည်းမရောချက်ပဲနဲ့ကိုမျိုးနဲ့ကိုယ့်အဖို့ယက်တည်နိုင်ကြတယ်ဆိုပြီးတော့ဘေကချီးကျူးတော့သစ္စာဝတ္တဘောကုမာရပရမသစ္စာဝတ္တဘောကုမာရအခြင်းတော်ငါသားတော်ငါသမီးတော်တွေအလုံးစွန့်ဤတတ္တိကြည့်ကြပြီလေငါသားတွေငါသမီးတွေကလုံးအလုံးစွန့်ဤတတ္တိကြည့်ကြပြီလေအစောတတ္တိရှိတယ်သူတို့ဒီသက္ကဘောပရိသတ်ရှင်ပါဠိစာပေကသိက္ခာတဲ့ဘယ်လိုလဲကလတိဗမတ်တလို့ပတ်ရင်သိကြဒီလိုပါလေအသေးသေးကပါလေလူလောကမျိုးလို့ဖြစ်ကြည့်ကြတာအဲ့ဒါလည်းဒီမျိုးနာမည်တစ်မျိုးသုံးသွားပြန်တယ်သက္ကလူမျိုးတဲ့ခေါ်လိုက်လားကျွန်တော်ရဲ့လူလို့ပါကြည့်ရမျိုးအသောတတိရှိတဲ့သူ့အကိုယက်တိနိုင်သောကြီးတယ်ဆိုတော့ဘာလူမျိုးလဲသက္ကလူမျိုးနဲ့ပါကိယလူမျိုးကဒီလိုဖြစ်လာအဲ့ဒီအောက်သာကမင်းကနေပေါက်ပွားတဲ့သာသမီတွေတည်တောင်ပါစေနဲ့သက္ကနိုင်ငံတော်ရဲ့ကပိလို့မျိုးတော်ရဲ့စက်တည်တဲ့အချိန်ကနေပြီးတော့ပြေးဒီဘက်ကိုရွှေ့ရွှေ့လာခဲ့ဘုရားရဲ့ခမည်းတော်ကြီးအောက်သုတ်တော်ရဏအထိပေါ့ဘုရားရဲ့ဗာခမည်းတော်ကြီးဘယ်လိုလဲသောတော်ရဏမင်းလေးရာကြီးအတီးတဲ့မင်းဆက်ပေါင်းပရိသတ်ကြီးရှစ်ပေါင်းကျော်တယ်အဲ့တော့မင်းဆက်ပေါင်းရှစ်ပေါင်းကိုကျော်လာတော့မှသိကျတဲ့သာကိယအမျိုးဟာဒီနာမည်တိုင်းဒီမျိုးတော်ကြီးမှနတ်သက်ပြီးတော့လေလာတာဘုရားရဲ့ကမိတော်ကြီးသောတော်ရဏနတ်ဆန်တဲ့ခေတ်ကိုရောက်တယ်အဲ့ဒီအချိန်သက်ကနိုင်ငံတော်ရဲ့အရှိတနာမှာရောအနည်းဆိုတဲ့မြစ်ကလေးကိုနေကြပြုတ်ပြီးတော့အရှင်မင်းသားမှတိုင်းပြည်ပြည်ပေါ်လာတယ်အဲ့ဒီတိုင်းပြည်ကကောလီယနိုင်ငံပြောပါနိုင်ငံပဲတိုက်ကြမင်းသမီးတယောက်နဲ့ယာမဆိုတဲ့မင်းသားကြီးတယောက်တို့အေးမေတ္တာမြရာခစားပြီးတော့ကလောဝင်တော်ကြီးကိုရှင်းကလောတော်ကြီးကိုရှင်းပြီးတော့မင်းသားတွေမင်းသမီးတွေရေကစားကိုရေကူးကန်ကြီးတူအဲဒီရေကစားတဲ့ရေကူးကန်ကြီးကိုခေါ်တာကဒေဝဒဟခေါ်ကြည့်လားဒေဝဆိုတာမင်းသားမင်းသမီးများဒဟဆိုတာရေကူးကန်မင်းသားမင်းသမီးတွေရေကစားတဲ့ရေကူးကန်ကြီးဘယ်တော်ထဲမှာလဲကလောတော့အဲ့ဒီကစားတဲ့ယူကုကံကြီးကိုဘုရားပြီးတော့မြို့ကြီးတီတောင်ပန်းစင်းတော့ဒီမျိုးကဘာဖြစ်လာလဲဆိုတော့ဒေဝရဟမြို့တော်ကလောရှင်ပြီးတော့တည်ကြတာမဟုတ်လို့ဒီနိုင်ငံကိုခေါ်တဲ့ကောလီယနိုင်ငံကောလီယမင်းမျိုးအဲ့ဒီမှာကတော့အမေကသာကြည်ဝင်မင်းသမီးအဖေကဂျာမမင်းဓမ္မမင်းနဲ့အောက်ကကမင်းကဆင်းတဲ့ပဲမင်းသက်ပဲအဲ့ဒါကြောင့်မျိုးသူတို့ပေါက်ပတ်ပြီးတော့ဒီကောကလောတော်ရှင်ပြီးတော့ကောလီယနိုင်ငံရေကန်ကြီးဝိုင်းပြီးတော့တည်တဲ့ဒေဝရဟမျိုးတော်မှာနတ်ဆန်တဲ့အဲ့ဒီဓမ္မမင်းနဲ့သာကိမင်းသမီးကစပြီးတော့ဖြည်းဖြည်းဆင်းတဲ့လို့လာခဲ့တာသူလည်းပဲမင်းသက်ပေါင်း7000ကျော်တော့ပြိတ္တရဲ့အင်းဇနမင်းကြီးတို့ရောက်တယ်တဲ့။မမင်းလဲ။အင်းဇနမင်းကြီးရဲ့သမီးတော်ဟာမာယာဒေဝီရဲ့ဂေါတမီရဲ့နှစ်ယောက်။အင်းဇနမင်းကြီးရဲ့သမီးကြီးနှစ်ယောက်မာယာနဲ့ဂေါတမီ။အဲ့ဒီမာယာနဲ့ဂေါတမီတို့ကိုအင်းဇနမင်းကြီးကသုဒ္ဓေါတနမင်းတရားကိုဆက်သအနည်းပြီးတော့လက်ဆောင်ပေးထိညာတဲ့အခါမှာဂောရမီရောမာယာဒေဝီရောဒေဝရဟမျိုးသူညီမနှစ်ယောက်တို့သည်သုဒ္ဓေါတနကံရောက်ပြီးတော့လက်ဝဲရလက်ရရမင်းမိဖုရားကြီးနှစ်ပါးဖြင့်နေကြရာကနေပြီးအဲ့ဒီမှာမာယာဒေဝီကသိဒ္ဓတ်ကိုဖွားတယ် ကောသမီးဆိုတဲ့မင်းသမီးကြီးမိဖုရားကြီးကနန္ဒမင်းသားကိုဖွားတယ်တဲ့သောင်းရည်စီပဲကွာတယ်ဒီတော့မေတ္တာဆိုတာဖေးသူအမေကွဲဒီဝရဟရတာဒီတော့မေတော်ကဒီဝရမျိုးသူခမီးတော်ကဗာမျိုးလေကပိလဝမျိုးသားအဲဒီမိမိကနှစ်ပါးသောဖွားတဲ့လောင်းတော်ဟာပရိဒါယသိတ္တထခေါ်ကြည့်ပါအကျိုးစီးပွားမရညာအကောင်လုံးပြည့်စုံနိုင်တဲ့ယောက်ျားမို့လို့သိတ္တထအမျိုးအလွယ်ကမုံမြတ်တဲ့အမျိုးနဲ့ဖြစ်ခြင်းကြောင့်ဘောဓမ္မဘောဓမ္မဆိုတာမြတ်သောအမျိုးလို့အဓိပ္ပာယ်ရတယ်။ဒီမျိုးတွေကမျိုးချက်မင်းမျိုးကြီးသီးသသီးသတခါတည်းတတ်မှတ်ချင်းချင်းလာခဲ့လို့ဒီမျိုးကိုခေါ်တာဘောဓမ္မ။အဲဒီဘောဓမ္မဆိုတာအမျိုးအလွယ်ရဲ့နာမည်။သိတ္တကဆိုတာကတော့သူ့ရဲ့ကိုယ်ပိုင်နာမည်နာမည်နှခုရကလန်စလင်းကတော့ဘောဓမ္မပါစနမင်းကတော့သိတ္တကအဲ့ဒီသိတ္တကိုဘယ်နည်းဘယ်ရဘယ်စီဘယ်နည်းကဖွားတယ်ဆိုရင်ဒါကတော့လူပြည်များသွားပြီပါရမီယူကသေလကျဘောမှာသက်ကြရဲ68ကျောင်းသက်ဆောင်လာပြီးတော့ကြာနေဝဲခံမျိုးကောင်းလို့ဒီလုံးမင်းတိုင်းမင်းတိုင်းသို့ဝါရမူသည်လမ်းလူအောင်မျိုးပါတဲ့လေလမ်းပါကုန်ပါပါတဲ့လေလမ်းမသာနဲ့လမ်းပါသက်ကလေးချောင်းစင်နဲ့ရှိကူအဲ့မှာသက်ကလေးဆိုတာဘသူတည်ထားတဲ့သက်ကလေးလဲဆိုရင်ဘုရောအင်္ဇနမင်းကြီးတည်ထားတဲ့သက်ကလေးဧရဏလေးဆိုတာမာယာတီဝီရဲ့ခမီးတော်အဲဒါကဘုရားဘိတ်ကလန့်ကြည့်ရင်အမေရဲ့အဖေဟာပါဖြစ်တဲ့သူ့အတွက်အဖိုးပေါ့ဒါကြောင့်ဧရဏမင်းကိုဖန်တဲ့ခေါ်လဲဘိုးတော်ဧရဏမင်းဒါတော့ဘုန်းကြီးတို့ဗမာနိုင်ငံမှာလည်းဘိုးတော်မင်းရားတို့ပါကြီးတော်မင်းရားတို့အဲဒီလိုရှိတာပေါ့နော်မင်းတော်မင်းရဲ့ဗာကြီးတော်မင်းတော်မင်းရဲ့ဘိုးတော်ဒီလိုခေါ်ကြတာသူလည်းဘိုးတော်ဧသနာမင်းတည်တဲ့တက်ကလေးဘလောက်လဲ68မှာအဲ့ဒါကဘာပုံနေတဲ့ဒီကနေ့သုံးတဲ့တက်ကလေးနဲ့ပြောရင်တော့ BC 623ပြိတ္တယခရစ်တော်မမွေးသေးခင်ဘလောက်သောလဲ623နဲ့သောတယ်သာသနာ့ပြီးရမယ်သိတ္တကမွေးနေတဲ့အချိန်ခရိယဘာသာဗုဒ္ဓတော်နဲ့ခရိတော်ကမမွေးသေးဘဲနဲ့63နှစ်တောင်လူသေးတယ်ဆိုတော့ခရိယမှာမရှိသေးဘူးအစ္စံဘာသာကိုထောင်းသေးတဲ့ဘဝမက်ဆိုတာကသောရိအရိယမှာမွေးတယ်မက္ကမှာအဲဒီပုဂ္ဂိုလ်ကမမွေးသေးဘူးတဲ့ဘယ်လောက်လို့သေးလဲဆိုတော့နှစ်ပေါင်း1150လူသေးတယ်ဒီလိုဒီဘာသာသုံးခုကိုရှင်းပြပြဘယ်ဘာသာနောက်အကျဆုံးလဲသစ္စာဘာသာကနောက်ကျဆုံးဗုဒ္ဓနောက်မှာ1100ကျော်နောက်ကျကိရိယာဘာသာက600ကျော်ကျော်နောက်ကျအဲဒါဖြင့်အစောဆုံးဘာသာကဘယ်ဘာသာလဲဆိုရင်တော့ဟိန္ဒူဘာသာပြောအစောဆုံးကအိန္ဒိယပြည်ရဲ့ဟိုအလောင်းမြောက်ဘက်ကစ္စည်းရတို့ဟဲ့လားပဉ္စတုဆိုတဲ့အဲ့ဒီနယ်ထဲမှာဟိမောဒါကလေးသိသိပြီးတော့အနောက်ဘက်ဘင်္ဂလားပင်လယ်ဩတာပုဂ္ဂိုလ်အနောက်ဘက်အိန္ဒိယသမုဒ္ဒရာလေးကိုဝင်သွားတဲ့ပြည်သူချင်းရှိတယ်ဆက်ပဲလို့အိန္ဒိယသမုဒ္ဒရာလေးကိုသီးသင်းသွားတဲ့ပြည်သူချင်းရှိတယ်အဲ့ဒီလူကိုခေါ်တာအိန္ဒုမေခေါ်ကြည့်လားဟိမောဒာကန်ကြီးရှင်းလာတယ်သူကခပ်ကွေးကွေးနေတယ်လာခြင်းလေးတို့ပဲအဲ့ဒါကဒီမျိုးကိုလာခြင်းလေးနဲ့တူတယ်မျိုးလို့အိန္ဒုအိန္ဒုဆိုတာလာပဲလာခြင်းအဲ့ဒါလာခြင်းဗန္ဒာဒီမျိုးကိုခေါ်တာပါလေအိန္ဒုအဲ့ဒီအိန္ဒုဆိုတဲ့မြေဝန်းဒေသမှာမြင့်တဲ့မြေပွားလေးတွေနားလို့ရှိတယ်။ဧရာဝတီဆိုတာလည်းအဲ့ဒီမှာပဲ။သန္နာဝတီဆိုတာလည်းအဲ့ဒီမှာပဲ။သုရသတိမြေဆိုတာလည်းအဲ့ဒီမှာပဲ။သန္တာဘာဂာမြေဆိုတာလည်းအဲ့ဒီမှာပဲ။ အဲဒီသိကြတဲ့မြစ်တရဲ့နာမည်ဒီကနေ့ဗမာပြည်တော်တော်လေးရောက်လာတယ်။အဲဒါအိန္ဒုဆိုတဲ့မြစ်ဝန်းဒေသဟိုကောကိစ္စတောင်ပိုင်းကြီးဘက်ကနေဆင်းလာ။ကောကိစ္စဆိုတော့ရာချပြည်တောင်ဘက်ပိုင်းမှာရှိတယ်။အဲဒီကနေဆင်းလာတဲ့လူမျိုးတွေကိုခေါ်တာအာရိယန်လူမျိုး။အဲဒီအာရိယန်ဆိုတဲ့ကောကိစ္စကနေဆင်းလာတဲ့လူမျိုးတွေကအိန္ဒုမြစ်ဝန်းဒေသမှာသူတို့အခြေစိုက်တယ်ပြောကြအောင်ပါဆိုတော့ဆက်လို့ပြောကောင်းတာအဲဣန္ဒုမြဝန်းနေတဲ့အာရိယလူမျိုးတွေကဒီဇဝါကြီးကိုဘယ်သူများဖန်ဆင်းပါလိမ့်မလဲလို့တွေးပြီးတော့အာဗြဟ္မာဖန်ဆင်းတာနေပါပဲဆိုစိတ်ကူးထဲမှာသူတို့ပေါ်ထုတ်ကြတာဖန်ဆင်းချက်သိက္ခာရမပန်းစေခြင်းရှားပြီပေါ်တော့တော့ဗြဟ္မာ is creator ဗြဟ္မာ created the world ဗြဟ္မာဒီကဘာကိုဖန်ဆင်းတယ်လို့တွေးတယ်အဲဒီဗြဟ္မာဖန်ဆင်းတဲ့ကဘာကိုဘယ်သူကကလေးစောင့်ရှောက်သိမ့်သိမ့်မလဲအဲ့ဒါကြားတဲ့အခါကျတော့အာဘိသလုနမင်းကြီးကကဘာကြီးကိုစောင့်ရှောက်တာကဘိသလု is maintainer ဘိသလုကဘာလုပ်လဲကဘာကိုသိသိသောသောကမ္ဘာလူသားတွေကြီးလူသားတို့လို့မိုင်းလုံးတဲ့အခါကျတော့ကမ္ဘာကိုဖြစ်ဖြစ်ဖို့လိုလာပြန်အဲ့တော့ဒီကမ္ဘာကိုဘယ်သူဖြစ်စည်းတယ်လို့ဆိုပြီးတော့ဖြစ်စည်းသူသစ္စာရားကိုရှာတဲ့အခါကျတော့သူတို့အတွေးထဲမှာပေါ့လေရှင်ဝတ်ဆိုတဲ့နာမည်ကြီးကကမ္ဘာဖြစ်တယ်တဲ့ဘယ်နှယောက်တွေ့ပြီလဲအာဇိလူကအာဇိလူကအာဇိလူကဘာဇိလူဘာဇိလူဘုသူရဲ့လေဗြဟ္မာသောချောင်းသိမ့်သိနာကဒိဋ္ဌနောဧကစီရာကဘုသူရဲ့လေရှိဝဘုရားရှင်တော်ပေါ်လာတဲ့ချိန်ကျတော့အဲ့ဓာရီကိုဘုရားရှင်တော်ကပြောင်းတဲ့အခါကျအာဇိလူမရှိဘူးကမ္ဘာလောကကိုတကယ်ပန်းစင်းတာကအဝိဇ္ဇာရဲ့တဏှာရဲ့ကံရဲ့ဘာလောကကြီးပန်းစင်းတာဘာလဲပါအဝိဇ္ဇာပဲအဲတတ္တဝါတွေကိုပန်းစင်းတာဒီဘုံတသိယဒီတတ္တလောကကိုထိန်းထားတာကဘာလို့လဲဆိုတော့ကံစိဥဒုအဟာရထိန်းထားတာကကံအားရစိတ်အားရဥဒုအားရအဟာရအားရကိုဖြစ်ပြီးပြတာကလောဘဒေါသမောဟကံအာဉဏ်အာစိတ်အာဝရိယအားတွေကိုဖြက်ပြစ်တာလို့လဲအဲ့ဒါဆိုလို့ရှိရင်ဗုဒ္ဓရဲ့အလိုတော်အရာက creator ဆိုတာအဝိဇ္ဇာတဏ္ဍကံပဲ maintainer ဆိုတာကတော့ကံစိတ်ဥဒ္ဓဟာက destroyer ဆိုတာကတော့လောဘဒေါသမောဟလောဘကြီးရင်တဏှိကဘာပြစ်တာဒေါသကြီးရင်လည်းပြစ်စည်းတာဘောအတူရင်လည်းပဲတန်းကြီးကဘာဖြစ်လဲပြစ်တာအဲ့ဒါကြောင့်ကဘာကိုထိမ့်ဖို့ဆိုလို့ရှိရင်အဲ့ဒီသုံးခုကိုချုပ်တာကဘာလောကကြီးကိုထိမ့်သိမ့်ဆောက်ရှောက်ဖို့ဆိုလို့ရှိရင်ဘာကိုချုပ်တည်တာမလဲလောဘဒေါသမောဟကိုချုပ်တည်တာထိမ့်သိမ့်တာအဲ့ဒါလောဘဒေါသမောဟကနှလုံးသားထဲမှာပဲနေနေနေဆိုရင်ကိုယ်ကိုယ်တိုင်းပဲပြည့်စည်တယ်သူများပြည့်စည်အောင်လုပ်ပေးဘူးအဲနှလုံးသားတွေကပုံပန်းတဲ့စိတ်ထဲမှာပေါင်းချမ်းလာပြီဆိုလို့ရှိရင်သူကပြင်ပေါက်ထွက်တော့ပြင်မဲ့ဒီကိလေသာ၃မျိုးပေါက်ထွက်ပြီဆိုတာနဲ့ကာယကလွန်ကျူးမှုနဲ့ဝစီကလွန်ကျူးမှုတွေဖြစ်လာရင်သူတစ်ပါးတွေလည်းအကုန်လုံးပြည့်စည်ကုန်အဲဒါကဗုဒ္ဓရှင်တော်ရဲ့ပြီးတော့မှအရာကအဘမပြည့်စည်အောင်မလုပ်လဲဆိုတော့ဒီတရား၃ပါးကိုထိန်းတာချုပ်တာငြင်းအောင်ပြင်းသုံးသွားဆိုတဲ့ဤတွေကိုဗုဒ္ဓဘုရားသားတွေသူသားတွေသိရတယ်။ဘုရားကတော့မဟုတ်ပါဘူး။ကဘာကြီးဗာသိခင်ကျေးဇူးတင်ပြီးတော့မြမရှိခေါကဘာကြီးစောင့်ရှောက်သိင်းနဲ့ဗေဒနုကိုလည်းကျေးဇူးတင်ပြီးတော့စောင့်ရှောက်တဲ့ဆိုပြီးတော့ရှိခေါရှိဝါကလည်းလည်းကဘာကြီးဖြစ်စည်းမှသို့လို့မဖြစ်ပါစေနဲ့ဆိုပြီးတော့ရှိဝါလည်းရှိခေါကတော့ဒီခိုးပြာသုရောပြည်ပြီးပေါ်နေတာဗြမဘိရှင်လုံးနဲ့ဒီဘွားအဲ့ဒီသုံးခုကဟိန္ဒူရှင်စင်မှာသူတို့ရဲ့ယေရနာသုံးပါးပဲတဲ့ကဘာဘုရားကြီးသုံးစုတာဟိန္ဒူမှာကိုယ်ပဲကြာ အဲဒီဘာသာဘယ်ကစားတယ်လဲဆိုခုနကပြောခဲ့တဲ့ပြင်းဝမ်းတစ်ခုပြန်ပြောဗာမြင့်ဝမ်းနဲ့အိန္ဒုမြင့်ဝမ်းအိန္ဒုမြင့်ဝမ်းကစားလာတဲ့ဘာသာတရားမဟုတ်လို့ဒါကိုအိန္ဒုဘာသာလို့ခေါ်ပါသို့တော်လည်းပဲတတိယတည်းနဲ့အပန်ဒီကပါဇတ်လိုက်ပြီးတော့ကြောင်းကြောင်းသွားတော့အိန္ဒုမှာအဲ့ဒါအနောက်ကအနဲ့ဘာနဲ့အဲဤနဲ့ဘာနဲ့တွဲလိုက်တယ်ဟာလေးနဲ့တွဲပြီးတော့မှဟိန္ဒုဒီလိုဖြစ်လာတာဒါအိန္ဒုမြေဝါကအာရိယလူမျိုးတွေရဲ့ဘာသာရေးအဲဒါကိုဗြဟ္မင်းဆိုတဲ့လူမျိုးတွေကဖြည်းဖြည်းချင်းဖြည်းဖြည်းချင်းကျမ်းမြေရေးကြဓမ္မပိဿောဇီဝဆိုတဲ့ပုဂ္ဂိုလ်ကြီး300ရဲ့အကြောင်းကိုအခြေရင်းဝင်းကြီးတော့သူကကျမ်းတစုအဲဒါကိုဣရုပေဒအဲဒီဓမ္မပိဿောဇီဝတို့ကိုပူဇော်ဖို့နီးစနစ်တွေရစ်ပူဇော်တဲ့နီးတွေကိုအကျယ်ဝင်းရေးတော့အဲ့ဒါဟာယဇုပေရရစ်ပူဇော်တဲ့အခါမှာရုပ်ပတ်တရစေတဲ့မန္တမန္တရားတွေကိုရေးတော့အဲ့ဒီကျမ်းကသာမပေရဆိုပြီးတော့ဣရုပေရယဇုပေရသာမပေရပေရဘယ်နှမျိုးထွက်လာလဲအဲ့ဒါဒေသင်သုံးပုံဆိုတာကတွတ်ချက်တဲ့ဒေသင်မဟုတ်ဘူးဇမပိစလို့ကြည်ဝရနဲ့ပတ်သက်တဲ့ကျမ်းကြီးသုံးခုကိုဝေဒသုံးပုံခေါ်တာအဲဒီဝေဒသုံးပုံကိုထိမ့်သိမ့်ဆောင်းလျှောက်ဖို့တော့လိုလိမ့်မယ်ဝေဒကျမ်းကြီးတွေမပြေအောင်ထိမ့်သိမ့်ဆောင်းလျှောက်ဖို့လိုပြီဆိုပြီးတော့အထိမ့်ပြာတော့အဲဒီအိန္ဒုမြေကြီးရဲ့မြေဆွဲတခုပြိတ္တရေသုရသတိဆိုတဲ့မြေဖြစ်တယ်အဲဒီသုရသတိမြေကမြေဆောင်နဲ့သတိလေးကိုဇမအဲဗြဟ္မဏလူမျိုးတွေကအနှင်းပြီးတော့မှာကဲဗေဒင်သုံးပုံကိုဒီနေ့စောင်းတဲ့နတ်သမီးလေးကထိန်းထားပါဆိုတော့ဗေဒင်သုံးပုံကပြောက်သွားတယ်သူရသတိမြင့်ရဲ့မြင့်ဆောင်နတ်သမီးလေးသူရသတိနတ်သမီးထံရောက်သွားအဲ့ဒီသူရသတိကဗေဒင်သုံးကဗမာပြည်ကိုဟလာဗေသိမ်းပေါ်နဲ့ဗေလင်ညာနဲ့လိုက်လာဘသူခေါ်လာတဲ့မသိဘူးဗမာပြည်ရောက်လာပြီးတော့မှာအဲ့ဒီကလမကမဲဗေဒင်သုံးပုံနေမဟုတ်ဘူးသီရိကသောင်းပေါ်မှာသူစောင်းလျှောက်တယ်ဆိုပြီးတော့အမားတွေကအဲ့ဒါကျန်တဲ့ဘာမှတသိသိပေါ့ကူးချသီရိကသောင်းပေါ်မှာအပေါင်းအောင်ဖြစ်ပြီးတော့နေ့မတော်လမ်းရခကြီးထိန်လာတဲ့ဘုန်းကြီးတွေကိုမေးလိုက်ပြီးတော့မှဒီနတ်သမီးလေးစောင်းလို့ဒီသီရိကသောင်းပေါ်တည်တယ်ဆိုတော့အဲ့ဒါဘုန်းကြီးတို့စာကျက်ဖို့တောင်မလိုတော့ဘူးသရတ္တိစိတ်ကိုနေရတဲ့တောင်ပြီးသွားအဲ့ဒီတော့တတိယနေ့ဘာသာတရားကအကျဉ်းပိုင်းကနေပြီးတော့နတ်ကိုယ်ွယ်တဲ့ဘိုင်းကိုပြန်သွားတဲ့အဓိပ္ပာယ်ရှိတယ်။ဘုရားတို့ငယ်တုန်းကတကယ်ဟုတ်မလားတင်ပြီးတော့ဖြစ်ထားမှုတွေစားပြီးတော့ဒီကံတရားသံဃာလံသဗ္ဗသိတိသုခဝဟံဇိဝတ်ကေမနိမိဒိဋ္ဌဝမန္တာရိတုသုရသရိခန္ဓာငယ်ဇက်ကောနဲ့ဇက်ချင်းနဲ့ကိုယ်ရင်အရွယ်တုန်းကတော့အရာဟွာကောက်ချက်ဒီဟာကောက်ချက်ဒေရင်ဆိုလဲတွက်လိုက်အင်းဆိုလဲချလိုက်သုရသတိဂါတာဆိုလဲညွှတ်လိုက်ပေါ့လေရှားပြားမှသုရသတိတသမီကိန်းနဲ့မဲဖြစ်ပေါ်စကားပြောတတ်တယ်အဲ့လားတိယဝါစာဆိုပြီးတော့ဖြစ်သူခင်မူပေါ်တယ်ဆိုပြီးတော့ညွှတ်လိုက်ရတာနောက်ဆုံးကြတာကိုယ်အစွမ်းအစတုံးသွားကိုယ်ကကိုယ်ကနေဒီတောင်ဆုံးကြတော့ပြိဿရေဘဝဟာတို့ထိတ်ရောက်လာနောက်တတိယနေ့ကူပြောခဲ့တဲ့ဝါရတွေကိုလိမ့်လိုက်ကြည့်တဲ့အခါကျတော့ဟာဟောပဉ္စနေတဲ့ကသရသတိဆိုတဲ့မြေကနေပြီးတော့ဗေဒင်သုံးပုံစောင်းတဲ့နတ်သမီးဘယ်နဲ့ကြောင့်ဒုတန်းကြီးရောက်လာပြီးတော့ပိဋကသုံးပုံဝင်ပြီးသူအပိုင်ကြည့်တာပါလိမ့်မယ်ဆိုတာဘုရားတော်ဖြည်းဖြည်းဖြည်းဖြည်းစဉ်းစားကြည့်တော့ဩနတ်ကိုယ်ပဲမှုကိုတယူသံဖြစ်တဲ့ပုဂ္ဂိုလ်တွေကကြံခံပြီးတော့ဒေရင်ကောင်းနတ်ကိုပိရိကသုံးပုံသုံးဆိုပြီးတော့ကြောင်းလာတိပိရိကသရပုဂ္ဂိုလ်တွေတောင်အာမနာကြပဲကိုဆိုနောက်ဘုန်းကြီးတို့နားလဲလာခုဘုန်းကြီးတို့ပရိသတ်ကောနားလဲရဲ့လားအဲ့ဒါတွေနားလဲလို့ကကိုယ်ရေးကြည့်တယ်အနိစ္စဒုက္ခအနတ္တတွေခဏတားဒီကနေ့တရားဝတ်ပါအဲ့ဒါတွေဘုန်းကြီးတို့ဒီကနေ့မပြောဘူးတန်ခိုးရဖြစ်စဉ်တစ်ပတ်ဖြစ်စဉ်ဆိုတဲ့အပိုင်းမှာဒါ comparative study of religion ဆိုတာသိမ့်လေးလာဖို့ကောင်းဘုန်းကြီးတို့ကတစ်ဘက်ကတည်းကတခုလေးစိုက်ပြီးလေးလာတယ်တခုလေးပဲတက်န
မင်းသင်ပြီးတော့လေ့လာတဲ့ပညာရကိုဘုန်းကြီးတို့ဒီမှာခင်မစားတဲ့အတွက်ကြောင့်ပေါ်တော့သံဃာတော်ကြီးအများအဖြစ်ပေါ့ဒီအနောက်ဘက်တိုင်းပြည်တွေမှာသာသနာပြုကြတဲ့ကအနောက်တိုင်းသားတွေနဲ့ဆုံကြတဲ့အခါမှာအဲ့ဒါကိုကတခုတည်းပိရိကတတ်တာဝါရီနဲ့ရှင်ပြီးတော့တတ်မသားတဲ့အတွက်ကြောင့်ဒါအခက်ခဲတွေအများကြီးကြုံရဘုန်းကြီးတို့လည်းသွားနေတဲ့ခေါင်းပေါင်းမရနိုင်သောသောပိုင်းတွေမှာဒီလိုပဲကြုံတယ်နောက်ကြတော့ဟာဒါသိကြီးကြီးတာပဲအမေရိကန်စတရီရယ်လီဂျန်ကိုပဲတဲ့ပါပါတယ်ကိုရှင်ပြီးတော့လေးလာပါဆိုလေးလာကြည့်လိုက်တော့ပါဌာနာချက်တွေကိုသေသေးချာချာတွေ့လာပြီးတော့ဘုရားဘာသာရဲ့အနှစ်သာရကိုလည်းအဲ့ဒီမှာထုတ်တတ်ပါတကယ်လို့မြို့ရသာသနာကိုကြီးညိုမိကိုနေတဲ့တကောဓမ္မတွေဘုရားဘာသာတော်ရဲ့အနှစ်သာရကိုထုတ်တတ်စေဖို့နဲ့တခြားဘာသာသာသနာတွေနဲ့နိုင်ခြင်းပြီးတော့လေးလာတတ်ဖို့ဆိုတာကိုရည်ညွှန်းပြီးတော့ဒီကနေ့ဒီတရားကိုဘုန်းကြီးတို့ပြောပြတာဖြစ်ပါတယ်။အမှန်ကြပါဘုန်းကြီးတို့ဒီတော့အမြင့်မှန်ပေါင်းများစွာတဲ့ကသိတ္တတ္တဂေါရမထက်သုံးပြီးတော့ပေါ်ပေါင်းနေတာကဘုပြောခဲ့တဲ့ပါပါကလည်းအိန္ဒုပါပါဘုံဘုံရင်အိန္ဒုပါပါဟိန္ဒူဘာသာရဲ့နိဂျုတ်ကပါလဲဆိုရင်ဗြဟ္မာပိသနောသီဝအဲဒီသူတို့ရဲ့သရီမုဏိအာတိဇီဝတာလို့သူတို့ခေါ်တဲ့ကဘာဥပယကြီးသုံးစုတနည်းသူတို့ရဲ့ယရဏသုံးပါးကိုတာချစ်ခိုးပူဇော်တဲ့ဝါဒတာဟိန္ဒူဝါဒအဲဒီဟိန္ဒူဝါဒရဲ့နိသံပေါင်းများစွာပေါ်ပြီးတဲ့နောက်မှာဘုန်းကြီးတို့သိတ္တရဂေါရမကဗြဟ္မာလာမွေးတယ်သက်ကနိုင်နံလုံပြီးပြီဥယင်တဲ့သက်ကနိုင်နံရဲ့ရှိပဲရောမီကြီးကလေးကိုနေချာပြုပြီးတော့ပါရှိလဲဆိုရင်ဒေဝရာကောလိယမာယာဒေဝီဒီဒေဝရာမြို့သူကောလိယတိုင်းသူသူကိုဝင်းမာတဲ့အချိန်မှာကပိလောကသူကိုကိုမမွေးဖွမ်းလို့ဘူးမိဘယတ္တပြန်ပြီးတော့ကိုယ့်ရဲ့ဇာတိချက်ကျွေမွေးရနေဖြစ်တဲ့ဒေဝရဟမှာမွေးမလို့ဆိုပြီးတော့မာယာဒေဝီကအချမ်းအယံပရိသတ်တွေနဲ့နေပြီးတော့ကိုပြန်လာတာနေပြီးတော့အပြန်လမ်းကြီးကုဏကပြောခဲ့တဲ့ကိုယ့်ရဲ့ကြီးတဲ့ဝင်ပြီးတော့ခဏလေးနားလိုက်တာအဲဒီနားတဲ့အချိန်မှာပဲသိတတ်ကမိသားကိုလုံမဏီမှာဖွာသွားတာဟိုဒေဝရဟမရောက်ကပိလို့လည်းမရောက်လေကောင်ဝိညာဉ်ကြီးတဲ့ဘွားတာအင်းကြီးတော်ကြီးတဲ့ဒီကားတဲ့ဥယျာဉ်ကြီးတခုပဲပါရာဒီလူဝဲနှုံကောင်းတယ်အဲဒီလူဝဲကောင်းဆိုတာပိကတ်တိကျမ်းစာတွေပတ်ပြီးတော့ဒီလူစရာကောင်းတာပြောတာပါအဲဒီသီတရမွေးဝါးတဲ့အချိန်ကတော့အသောတမယာဒီလူဝဲကောင်းတဲ့လက္ခဏာရှိလိမ့်မယ်ဘာကြောင့်လဲသောတရမင်းရကသိချက်ထင်းထားတဲ့ဒါဥယျာဉ်လေးချင်းနဲ့ပတ်လို့ပါမျိုးပဲဒီကနေ့အနေနဲ့ကြည့်ရင်တော့သံဖန်ရတာပဲကြည့်လို့ရကောင်းတယ်ပြိဿရဲ့တကယ်သွားကြည့်လို့ရှိရင်တော်တော်ကိုလွမ်းစရာဆွေးစရာစိတ်တွင်ပန်းစရာတော့ကောင်းတဲ့ဥယျာဉ်ကြီးဖြစ်သွားတယ်။အားကြောင့်လေအင်းကျဲမယ်ဆိုလို့ရှာလို့တောင်မတွေ့လောက်အောင်ဖြစ်သွားတယ်။အကုန်လုံးပြည့်ပြုံးသွားတယ်။တော်တွေကိုခုံးပြီးတော့ငုတ်ဒီပါတူးပြစ်လိုက်ကြတယ်လွင်ပြင်းကြီးကိုဖြစ်သွားတာ။ကဘာကုလားဗမေကတွင်းချင်းမချိုးဥပ္ပန်ကအဲ့ဒီရောက်တော့အာလုံမဏိကြည့်ပြီးတော့သိစင်ရတယ်ဆိုပြီးတော့ကုလသမဂ္ဂပြန်ရောက်တဲ့အခါမှာလုံမဏိ development committee ဆိုတာကိုဖွဲ့ပြီးအဲဒီမှာတောက်ပါနေပေဒီပေါ်ဆိုရတဲ့တိုင်ပင်ပြီးတော့လုံမဏိဥယျာဉ်ပြန်ပြီးထိမ့်သိမ့်လာဒါပေမဲ့လည်းကုလသမဂ္ဂကဘလောက်ပဲအထောက်ပါနေပေပေဟဲ့လားဘုရားဝါသာဝင်တွေကလုံမဏိ development committee မှာဥစည်းခွင့်မရတဲ့အတွက်ကြောင့်ဒီပေးလိုက်တဲ့အထောက်ပံ့ကလုံမလီသိမ့်သိမ့်ဖို့လည်းရောက်မလာပဲနဲ့သူတို့ရဲ့စာဥစာခွဲတွေတည်းကိုအကုန်လုံးရောက်သွားတယ်။ဒါနဲ့တော့ကြာ။အဲဒါကိုဒီဘောနိုင်ငံမှာရှိကြတဲ့ဘုရားဘာသာတွေကထက်တလဲလေးထက်တလဲလေးထက်တလဲလေးအချိန်ချင်းပါမနေပေါ်စရာအစိုးရကိုတောင်းမှန်တော့မှလွန်ခဲ့တဲ့၅နှစ်လောက်ကလုံမလီ development committee မှာဘုရားဘာသာဝင်တွေဥဆောင်ခွင့်ရအဲဒီဥဆောင်တဲ့အထဲမှာလုံမဏိ development committee ရဲ့ဥက္ကဋ္ဌလုပ်တဲ့ပုဂ္ဂိုလ်ဟာယဟန်တော်တစ်ပါးကိုဖြစ်လာ။ဒီပေါ်သားယဟန်တစ်ပါး ဘုန်းကြီးတွေနဲ့အလုံးရင်းပြီးတယ်အတ္တဘောဓဆိုတဲ့ဆိုတော့အဲ့ဒီမှာ development ကောင်းပြီးဥပဒ်ဉာဏ်ပေါ်နေကားကသိမှုဖြစ်ပြီးတော့အရှင်နုရောဓဆိုတဲ့ကုလိုကြီးတို့လည်းအပါဝင်အဲ့ဒီတော့မှရလာတဲ့ငွေတွေကိုလုံးဝီတဲ့ကိုတကယ်စနစ်တကျသုံးပြတာအဲ့ဒီကစအဲ့တော့သုလသမဂ္ဂကလည်းအတင်းတွန်းတော့ဒီဘောအစိုးရကကိုင်းလုံးဝီကိုတကယ်ပဲထိမ့်မယ်သောရတုံဒီဥယျာဉ်ကြီးကိုတိုးချက်ကျွတ်ကျော်နေတာဒီကိုအကုန်လုံးအိမ်နေရောဘာတွေရောတခြားဘုရားကျောင်းတွေအကုန်လုံးဖြတ်ဖြတ်ပြီးတော့လုံဒီဥယျာဉ်ကြီးကိုဧကဘလောက်ဆိုပြီးတော့ချက်ချလိုက်ပြီးတော့မှာတကမ္ဘာလုံးသီရဝါရရောမဟာယာနရောတိုင်းပြည်အသီးသီးကိုမြေခွဲတွေအပိုင်းနဲ့အပိုင်းနဲ့ခွဲခွဲဝေပေးပြီးတော့လာပြီးတော့ဒီမှာကျောင်းတွေစောက်တာဆိုတော့ဟာဒီယနန်ကျောင်းတို့အဲ့ဒီမှာဟလာကမ္ဘောဒီးယားကျောင်းတို့လာအိုကျောင်းတို့ဒီဟောကျောင်းတို့အသီးသီးဝင်ဆောက်ကြတယ်။ဂျပန်ကကျောင်းအရင်မဆောက်ဘဲနဲ့သူကတော့ကွက်တော်မြင်တဲ့လူဟိုတယ်ကျင်းလာဆောက်လိုက်။အဲသူကအကျိုးအစောအစီးကြီးမြတ်ထွက်သွားတယ်။ဘုန်းကြီးတွေကဂျပန်ဟိုတယ်မှာတည်းနေရတယ်။တညကဒေါ်လာ70ပြရ။အလားမနဲ့ကလည်းမကြည့်ဘူးလေတဲယုံလေးပဲ။ဟိုတယ်ကတော့ကောင်းပါတယ်ဆောက်ဆက်ရရ။ဒါပေမဲ့ဂျပန်စတိုင်ဆိုတော့ကတိမရှိဘူး။ကျမ်းပြန်မအောင်မှာကိုပြင်းနေအိမ်ရ။ကောင်းတယ်တော့ကောင်းအဲ့ဒီတော့ဦးပြားပြားစိတ်ကူးပေါက်ပြီးတော့ဇီရီကြီးဓီရီမာမာသွားတည်လိုက်တာကတော့ဘုန်းကြီးတို့ပမာပဲ။တခြားပုဂ္ဂိုလ်တွေကဟိုတယ်ကြီးအိမ်ကြီးတွေစောင်းလို့ကျောင်းကြီးစောင်းနေတဲ့အချိန်မှာဘုန်းကြီးတို့ပမာပြည်ကရတဲ့ရေခွက်မှာပမာနိုင်ငံတော်ဆိုရတဲ့ပမာပြည်သူကြီးသားတွေကစုပေါင်းပါဝင်ပြီးတော့အဲ့ဒီမှာလောကမဏိသူလာဆိုတဲ့ဇီရီကြီးတည်လိုက်တာ190လောက်ဖြစ်သေးတဲ့မွေးဖွားသွားတဲ့နေရာမှာဘုရားပရိနိဗ္ဗာန်စံပြီးတဲ့နောက်နှစ်236နှစ်အကြာအသောကမေရိယကတက္ကဝလုံးကိုဘုရားသာသနာပြုမစ်ရှင်တွေလွတ်တယ်သူကိုယ်တိုင်လည်းပဲဣရိယကြည်ကြီးတဲ့မှာဘုရားနဲ့ဆိုင်တဲ့နေရာတွေကအနှံ့လဲတဲ့အဲ့တော့လုံးမဏိဒေသရောက်တော့ဒါသေးတဲ့မွေးတဲ့နေရာဆိုပြီးတော့မှတ်တိုင်လေးကြောက်တယ်လေးသေးသေးလေးကြီးကြီးမှတပေလောက်သူတွေ့အဲ့ဒီနေရာမှာပေ90လောက်ရှိတယ်ယောက်ျား3ယောက်လောက်ဖိရတယ်ကြောက်တိုင်ကြီးတည်းအပေါ်မှာမင်းယုတ်ကြီးတက်ပြီးတော့အာသောကရှင်ကြီးကကြောက်တိုင်ကြီးစိုက်ထားခဲ့တာနေပေါင်း2200ကျော်ကျော်ဒီခရီးမှာဒီဘာသာရေးသာသနာရေးအခြေအနေတွေအမျိုးမျိုးလောကသဘာဝအခြေအနေရဲ့တိုက်ခိုက်မှုပြောင်းလဲမှုတွေကြောင့်အဘဘကျောင်းတိုင်းကြီးအပေါ်ဘင်းကနေချိုးသွားပြီးတော့မြေယုတ်ကြီးလည်းပျောက်သွားတယ်ဘယ်ရောက်သွားမှမသိတော့ကျောင်းတိုင်းကဘင်းယုတ်ကြီးကဒီတဲ့ရက်တီလို့နေနေတယ်ကျောင်းတိုင်းကြီးမှာစာတော့ရေးထားတယ်ဒီနေရာဒီသက်ချမဏိဃောရမသိဒ္ဓတ္တကြီးပွားရပြီငါအဘောကနေနေရသည်နတ်တက်ပြီးတော့အနည်း20ရှိတော့ကအိန္ဒိယတို့လာရောက်ပြီးအလေးမြတ်ပြုပြီးတော့ဒီနေရာကိုကြောက်တိုင်ဆက်ခဲ့သည်ဆိုတဲ့စာကိုဗြဟ္မီအက္ခရာနဲ့ကြောက်တိုင်ကြီးမှာရေးထားအဲဒီကြောက်တိုင်မှာကြောက်သွားရင်မွေးတဲ့နေရာကျန်လို့တောင်ရမှာမဟုတ်အဲတော့နင်းပေါင်းများများကြာပြီဆိုတဲ့အခါဗုဒ္ဓဘာသာဝင်သူတော်စင်တွေဟာဒီနေရာမှာလည်းမရှိတော့ဘူးဆိုတဲ့အခါကျတော့ဈာဘာသာဝင်တွေရဲ့ဝင်ရောက်ပြီးတော့နေရာယူသွားကြတာဘာနဲ့တူတယ်လဲလို့ဆိုတော့ရှိရဲ့ပြေသာကြည့်ဟိုသိမိပြားတပြားကိုခွေးတွေ၄-၅ကောင်လောက်ဥပ္ပဒိဘက်ကဝန်စားသလိုပဲမိပြားကြီးတပြားချထားရင်ခွေးတွေဟိုဘက်ကကြိုက်ဖက်ဒီဘက်ကကြိုက်ဖက်နဲ့အနားတွေဒီဒီဒီဒီစုတ်စုတ်ပက်ပက်ပက်ပက်သွားလိုက်တာအလဲကောင်လက်တဝါလောက်ကျန်တော့မှခွေးကားကောင်ခေါင်းကြီးတန်လို့မရပါဒါလေးကျန်တာဖြစ်ခဲ့တာဘုရားပါဒနာကအဲ့ဒီလိုသဘောမျိုးခံခဲ့ရတယ်နှစ်ပေါင်း1500ခရီးမှာအဲဒါကြောင့်လုံမဏိဥယျာဉ်ကြီးကဧကတရားကျော်200လောက်ရှိပေမဲ့လုံမဏိသင်္ဘီကော်မတီဆိုဖွဲ့စည်းတဲ့အချိန်မှာဧက40လောက်ပဲချတယ်။အဲ့ဒီတည်းမှာလည်းပဲသူတို့ရဲ့အိမ်တွေရောဘုရားကျောင်းတွေရောအများကြီးပဲ။အဲ့ဒါတွေကိုလုံမဏိတုတ်တဲ့ကြီးကော်မတီကနေခေါင်းလုံးကျွေးရှင်းပြီးတော့မှဧကတရားလောက်သတ်မှတ်ပြီးတော့မှမြေခွဲတွေချတော့မမနိုင်ငံရဲ့လောကမဏိသုလဆိုတဲ့ဒီဒီတော်ကြီးကဒီနေရာမှာဘုန်းကြီးတို့ကတော့အဲ့ဒီဒီတော်တင်ပွဲတော်ကဘုန်းကြီးတို့ပြောခဲ့တယ်သူလည်းပဲဒီတိုင်းပဲပြောအတိတ်သာသနာနှစ်2000ကျော်ကိုအသောကကျောက်တိုင်ကြီးကညှိုးငယ်စွာနဲ့ဒီနေရ ာကိုမလုပ်ခဲ့ထင်းခဲ့ညွန်းညွန်းငယ်ငယ်နဲ့ထင်းလာခဲ့ရတဲ့အသောကကြောက်တယ်ကြီးရဲ့တင်းရမှာဗမာလူတည်တန်းလိုက်တဲ့လောကမဏိစူလန်ဆိုတဲ့သီရတော်ကြီးဝင်လာတော့သီရတော်ကြီးကဘလောက်မြင့်လဲနောက်ပေ90လောက်မြင့်အနာဂတ်သာသနာ2500အတွဲတဲ့တစ္ဆဝိဂေါရမသိဒ္ဓတ္ထဤဘွားရမြေကိုဆက်လက်ပြီးတော့ခန့်ခန့်သေးသေးသိမ့်သွားမှာဒီသီရီတော်ကြီးပါပဲလို့ဘုန်းကြီးကဒီလိုပြောလိုပါတယ်အဲ့တော့သီရီတော်ကိုဟိုမှာတင်ရတဲ့ပုဂ္ဂိုလ်တွေလူပါဝင်နေရတဲ့ပုဂ္ဂိုလ်တွေဟာဝမ်းမြောက်ကြည်လူကြဖို့ဒါအချက်တစ်ခုပါဒါတော့ဒီကနေ့အဲ့လိုလုံးလေးကိုပြန်ပြီးသိမ့်သိမ့်ပြုပြင်ပြီးတော့ကျောင်းတိုက်ဒီကျောင်းတိုက်ဒီစားဖို့နေရာတွေဝေခွဲဝေခွဲပြီးတဲ့အခါလုံးနေတဲ့ကျူးကျော်နေတာတွေကိုအကောင်လုံးရှင်းထုတ်လိုက်တော့ဤသမ္မာတဲ့နေနမိအပြင်ဘက်မှာတိမ်ကြီး20 30 40နဲ့ရွာလေးတွေရွာလေးတွေနည်းနည်းနည်းနည်းအဲ့ဒါပြန်ပေါ်လာအဲ့ဒီရွာလေးတွေနဲ့ဒီလုံးမဏိပောက်ဝန်းကျင်တစ်ခွင်လုံးကိုဘုန်းကြီးတို့လေ့လာကြည့်တယ်သေသေးချာချာလုံးခဲ့တဲ့နေ့တော့ကလုံးမီပါဘုန်းကြီးတို့ကဆက်နေရချာနေပြီးတော့ဒါတွေကိုသိသိလေ့လာကြည့်တာအဲ့ဒီလုံးမဏိဒေသရဲ့ပတ်ဝန်းကျင်တစ်ခွင်မှာသင်္ဓုဘုရားကျောင်းဘုန်းကြီးတို့၂ကျောင်းတွေ့တယ်။အဲ့လားအစ္စလာမ်ဘုရားကျောင်းဆိုတဲ့ပလီကလုံးမဏိတပတ်လည်းမှာအလုံး17ခုရှိတယ်။အဲ့တော့ညုံးမယ်ဆိုလာခဲ့ရတဲ့အသေးသာသနာနှစ်2000ကျော်ခရီးအလောကကျောင်းတကြီးကထင်းလာခဲ့တဲ့နေရာမှာဒီကလေးဘုန်းကြီးတို့ဘဝကဗာတဲ့တိတ်တယ်။စီရီတော်ကြီးတည်ပြီးတော့This is the birthplace of the Lord Buddha, Sajjamani Gaurama Siddhartha. So, you know, Chaukdai Ji ne Bhoji Duga, Thaintha ke yara. Ina Thadana Raya Khayi Gu, Dazira Zang Prahita Yi, Lambi Dua Chila Lu Ji Ye, Buddha Jisim Ne, Dhamma Jisim Ne, Dhamma Ne Chyo Pyo Tha. Ina Nauko Pyan Chila Ba, Siddhartha Mui Kwa Tha, Ma Tengkari Vlang Le, Chaukdai Ne Chi, Dizi,623မှာသိဒ္ဓတ္ထမွေးပါအဲဒီအချိန်မှာလူမဏိဥယျံတခွင်မှာတရားပြမှာနတ်ဒီဝါတွေမရင်နဲ့မတွေ့နဲ့ချက်ချက်တုံငင်းမောပြီးတော့လာကြည့်ကြတချို့နတ်ပြမှာတွေပျော်လုံးလို့ဆိုပြီးတော့တူရိယာတွေတီးသခင်တွေဆိုပြီးတော့စက်ကြဝလာရှင်းအောင်တောင်းရောက်ပြီးသွားနေကြဖွာရတဲ့ပြင်ရဲ့မိခင်ကလည်းမတ်တဖွာအင်းကြီးကိုင်းကြိုင်လို့ဖွာလာတဲ့သားကလည်းဒီကြီးမှာမတ်တက်တခါလဲပွားပွားချင်းမတ်တက်ရတယ်။တရားရည်ဒီမာရီကထူမလို့ဆိုပြီးတော့ကြိုးစားဟေးမထူနဲ့ငါငါရမယ်။သဘီးတော့ဓာတ်ရပြီးတော့သိဒ္ဓကဂေါရမကပွားလင်ပွားချင်းမတ်တက်လင်ရတယ်။ညောက်ဘက်သူယူတော့ခொနလန်းလေးလတ်တယ်။ခொနလန်းလမ်းသွားပြီးတော့မှညာလက်ကိုမြောက်လဲကြိုးထောင်ပြီးတော့သူကကျွေးကြော်တာ၃ချက်ပေးတယ်မုံမွေးချင်းဗြဟ္မာကြီးရဲ့ဈာန်၊လက်တီရဲ့ဈာန်မှာပြေးလိုက်တဲ့ကျွေးကြော်သံကဗြဟ္မာကြီးလက်တီလန့်သွားပြီးတော့ချက်ခိုးရတဲ့အနေထားရှိတယ်။အကျွေးကြော်တယ်ဆိုတော့တိအက္ခောဟမသမိလောကတာ။ဒေဝကြီးဆက်နဲ့ပြောမလဲ။အက္ခောဟမသမိလောကတာပြန်ပြောကြည့်အာနာတိလောကသတ္တလောကကြီးတစ်ခုလုံးမှာဖြစ်ရင်အကောအမြတ်ဆုံးသည်အပမိဖြစ်တယ်။ဒီသတ္တဝလောကမှာသည်အမြတ်ဆုံးလို့ကျွေးကြော်လိုက်ပြီလေဆိုရောမြမာရီရောနတ်တရားကုံလုံးကအဲ့ဒီဒီမှာဟိန္ဒူဝေပါသာဝင်တွေကအမြတ်ဆုံးထားတာကမြမာဇမာကတောင်မှလက်အုပ်ကြီးပြီးတော့လက်မှုကဲဥတဲလို့ရှစ်ခိုးတာငါအများဆုံးရွှေ့ကြော်တဲ့အချိန်မှာအဲဒီချိန်မှာဟိန္ဒူဘာသာဝင်တို့ရဲ့စိတ်ဟာတော်တော်လှုပ်ရှားပါတယ်အာသူကိုပဲနေတဲ့ဇမာကဘွားသာသမင်းသားရှစ်ခိုးပြီတဲ့ဧကန္တအဗြဟ္မာတဲ့မြတ်တဲ့ယောက်ျားပဲလို့တို့သတ်မှတ်ပြီးတော့သူတို့ရဲ့ဦးတွေကမြမဘက်ကနေပြီးတော့သိဒ္ဓတ္တဘက်ကိုရိုင်းညွတ်လာတာ။နောက်ဒုတိယကျေးဇူးတော်ကအယမန္တိမာဇာတိပြောကြည့်လိုက်အယမန္တိမာဇာတိ အယံဇာတိတိပတိသန္တိတိအတိမဇာတိနောက်ဆုံးပတိသန္တိအာရိမေရောမာယာဝဇ္ဇာတိကမ္မပတိသန္တိနေခြင်းဟာဒါနောက်ဆုံးပဲတဲ့ဒီပတိသန္တိကပါတဲ့လေနောက်ဆုံးပတိသန္တိ This is my last thought ဒါနောက်ဆုံးပတိသန္တိနေခြင်းကံကုဘဝကိုပြန်တွေ့ရှိ